Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်းကနေ2016ခုနှစ် January 6ရက်စနေနေ့ညနေပိုင်းအတန်းလွှင့်စီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ရိုကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းမှာတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျမနန်းလောင်နဲ့ကိုရဲခေါင်တို့ကပြောပြပေးမှာပါထောင်ပေါက်ထွက်ပြေးသွားတဲ့မက္ကဆီကိုမွေးရရာဇာဂူစမန်ကိုမက္ကဆီကိုအာဏာပိုင်တွေကပြန်ပြီးဖမ်းမိလိုက်ပါပြီအမေရိကန်သမ္မတဩဘားမားဟာသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဗီတိုအာဏာသုံးပြီးတော့ကာကွယ်နေပါတယ်ဂျော်ဒန်မြစ်အနောက်ကမှာအစ္စရေးစစ်သားတွေကိုတားနဲ့ထိုးဖို့ကြိုးစားတဲ့ပါလက်စတိုင်းလူမျိုးနှစ်ယောက်ကိုစစ်သားတွေကပစ်တက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကြားမှာပါမစုံမရင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်နေနားဆင်မှုတင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ရခိုင်ဘွဲ့နဲ့အစိုးရတပ်ကြားတိုက်ပွဲဖြစ်နေတဲ့အချိန်မြမတပ်မတော်ရဲ့ထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့အေအေဘက်ကညင်းဆိုတဲ့သတင်းကိုတင်ပြပေးဖို့ရှိတယ်လို့ဒီမနေ့မင်္ဂလာဇေမီအကြီးကျယ်လောင်တဲ့အချိန်မှာတွာလာရေးအခက်အခဲကြုံခဲ့ရတဲ့အပေါ်မှာနောင်ဒီလိုမျိုးမဖြစ်အောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲ
မင်္ဂလာဇေဒီရန်ကုန်တမျိုးလုံးမှာလူအချက်တီကြောင်းမလို့မင်္ဂလာဇေးမီလောင်ရတဲ့ကိစ္စပေါ့တကယ်ကတော့ရန်ကုန်တမျိုးလုံးမှာသွားရေးလာရေးအဆင်ပြေရမယ်ရန်ကုန်မျိုးလုံးမှာ infrastructure
သဆရာတာဝန်ရှိတဲ့သူတွေကိုမြို့ပြစီမံကိန်းပညာရှင်ကအကြံပြုလိုက်တာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းနေဆက်ကြဝလာထဲမှာအရင်တုန်းကမသွားဘူးတဲ့နေရာတွေအထိလူတွေအရောက်သွားနိုင်အောင်အမေရိကန်အာကာသသိပ္ပံ NASA ကစီစဉ်နေတဲ့အကြောင်းဖိလစ်ပိုင်ကသွေးလွန်တုပ်ကွေးကာကွယ်ဆေးအသစ်အကြောင်းစတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးပါမယ်ရှင
်ပြီးခဲ့တဲ့ခုနှစ်လတုန်းကထောင်အောက်မြေအောက်လိုင်းကောင်းကနေထွက်ပြေးလွတ်မြောက်သွားတဲ့မက္ကဆီကိုမှုရဲရာဇာအယ်ချပိုဂူစမန်ကိုအာဏာပိုင်တွေကပြန်ဖမ်းမိလိုက်ပါပြီတဟာတတ္တအချိန်မြောက်လည်းဖြစ်ပါတယ်အဆောင်အကျတူနဲ့အတူဂူစမန်ကိုတောက်ကြနေညမှာစစ်တပ်ရဟရင်နဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါရယ်ဂူစမန်ရဲ့မွေးထားနေဖြစ်တဲ့ဆီနာလွာပြည်နယ်က Los Mochis မြို့မှာမက္ကဆီကိုမရိန်တပ်သားတွေနဲ့ပစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်လင်အားကြီးချိန်လောက်မှာဂူစမန်ကိုဖမ်းမိခဲ့တာဖြစ်ပါရယ်ဂူစမန်ကိုလွန်ခဲ့တဲ့14နှစ်တုန်းကဖမ်းမိခဲ့ခြင်းကဆာလိုထောင်ကနေနှစ်ကြိမ်ထွက်ပြေးလွတ်မြောက်ခဲ့ပါသေးတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံမှာမိုးရွာဆေးဝါးနဲ့အကျင့်ပြတ်ချဆောင်မှုတွေကျူးလွန်ခဲ့တဲ့အတွက်တရားရင်ဆိုင်မှုအတူကိုမက္ကဆီကိုကနေအမေရိကန်နိုင်ငံကိုလွှဲပြောင်းပေးမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ Guzman ကိုဖမ်းမိလိုက်တာဟာ Mexico နဲ့ American နိုင်ငံစလုံးကနိုင်ငံသားတွေရဲ့အောင်ပွဲဖြစ်တယ်လို့ American ရှင်နေချုပ် Lorita Lynch ကပြောပါရယ်။ဒါပေမဲ့လည်း Guzman ကို American နိုင်ငံစီလွှဲပေးဖို့ဖြစ်နိုင်ခြေရှိမရှိဆိုတာကိုတော့ရှင်နေချုပ် Lynch ကထည့်ပြောမသွားပါဘူး။အရင်တုန်းကတော့ Guzman ကိုသူ့မိခင်နိုင်ငံမှာသာအရင်ဆုံးအကြင်ချထားမယ်ဆိုပြီးတော့ Mexico ကပြောခဲ့ပါသေးတယ်။ဂူစမန်ကိုထိန်းသိမ်းထားတဲ့ထောင်ကနေဇူလိုင်လတုန်းကထွက်ပြေးလွတ်မြောက်သွားခဲ့တဲ့အဖြစ်ဟာမက္ကဆီကိုရဲ့ထိပ်တန်းမှုရဲ့ရာဇာတွေပေါ်ပြင်းပြင်းထန်ထန်နှိမ်နင်းနေတယ်ဆိုပြီးချီချူးပြောဆိုခံရတဲ့သမ္မတအော်ရီကေပီနာနီတိုအဖို့အတော့ကိုစိတ်အနှောက်အယှက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ
်။ IS သွေးကြောအဖွဲ့ပေါ်တစ္ဆာခံထားတယ်လို့ဆိုရဲတနက်သမားတအုပ်ကအမေရိကန်အရှိတ်ချမ်းဖီလာဒဲဗီးယားမြို့မှာရဲရာရှိတအုပ်ကိုမနေ့ကအလင်းအငိုက်ပစ်ခတ်တိုက်ခိုက်မှုပြုလုပ်ခဲ့ပေမဲ့ထိကြိုက်တန်ရခဲ့တဲ့ရဲအရာရှိဟာအသက်အန္တရာယ်မထိကြိုက်ပဲပြန်ကောင်းလာပွဲရှိနေပါတယ်။မနေ့ကကြာသပတေးနေ့ကဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုလုံခြုံရေးကင်မရာနဲ့ရယူထားနိုင်ခဲ့တာဖြစ်ပါတယ်။အသက်နဲ့အကျိန်များစွာပြစ်ခတ်ခံခဲ့ရတဲ့အသက်33နှစ်အရွယ်ရှိရဲအရာရှိ Jesse Hartnett ဟာတန်ရခဲ့ပေမဲ့ရဲကားအပြင်ဘက်ကိုထွက်ပြီးတနက်သမားတွေကိုပြန်လည်ပြစ်ခတ်နိုင်ခဲ့ပါတယ်။တနက်သမားဟာ IS အကြမ်းဖက်အဖွဲ့နဲ့ဘယ်လိုဆက်ဆက်နေလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့လတွေအတွင်းမှာ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့တိုက်ခိုက်မှုတွေကိုပြင်သစ်နိုင်ငံ Paris မြို့နယ် California ပြည်နယ် San Bernardino တို့မှာဖြစ်ပွားခဲ့ပြီးတဲ့နောက် American အာဏာပိုင်တွေဟာလုံခြုံရေးအတွက်အမြင့်ဆုံးတက်လှမ်းထားပါတယ
်။ American သမ္မတ Barack Obama ဟာသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဗီဒီယိုသုံးပြီးတော့ကာကွယ်နေပြီးဈေးနှုန်းသက်သာတဲ့ဒီအစီအစဉ်ဟာပြည်တွင်းမှာအတော်လေးအောင်မြင်မှုရနေတယ်လို့ခုခံကာကွယ်ပြောဆိုသွားပါတယ်။သမ္မတ Obama ရဲ့ကျန်းမာရေးစောင့်ရှောက်ဥပဒေကိုတံပြန်တဲ့ဥပဒေကြမ်းတစ်ရပ်ကို Republican Party ဖက်ကတင်တွင်းထားတဲ့အပေါ်သမ္မတ Obama ကလည်းဗီဒီယိုအာဏာသုံးကန့်ကွက်ထားတာပါ။သမ္မတရဲ့ဗီဒီယိုအာဏာကိုပြန်လည်ခြေဖြတ်နိုင်မယ်မဲကို American လွတ်တော်မှာလုံလုံလောက်လောက်ရမယ်ပုံမရှိပါဘူး။ဒီဥပဒေကြမ်းဟာသမ္မတ Obama ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တစ်ခုဖြစ်တဲ့မြို့ပွားမှုဆိုင်ရာကျန်းမာရေးအဖွဲ့အစည်း Planned Parenthood အပေါ်ရမငွေဖြတ်တောက်မဲ့အလားအလာရှိနေတာပါ။သ တန်းနှစ်ချီတဲ့အမေရိကန်နိုင်ငံသားတွေရဲ့ကျန်းမာရေးနဲ့ဘာသာရေးဆိုင်ရာအခက်အခဲတွေကိုထိခိုက်နစ်နာစေမှာဖြစ်တဲ့အတွက်ဒီဥပဒေကိုဗီတိုအာဏာသုံးပယ်ချမှာဖြစ်တယ်လို့ဥပမာကဆိုပါတယ်။2013ခုနှစ်တုန်းကလည်းဒီဥပဒေအရအစိုးရအတုံးစိတ်တောင်းခံမှုကိုလျှော့ချဖို့ Republican အမတ်တွေကတောင်းဆိုခဲ့တဲ့အချိန်မှာသဘောတူညီမှုမရခဲ့တဲ့အတွက်အစိုးရလုပ်ငန်းတွေနှစ်ပတ်ကျော်ရပ်ဆိုင်ခဲ့ရပါသေးတယ်ရှင်။
ပြီးခဲ့တဲ့ဒီဇင်ဘာလကအမေရိကန်ပြည်ထောင်စုမှာအလောက်ကင်တစ်ပေါင်း 239,000 အသက်တင်ခန့်အပ်နိုင်ခဲ့ပါတယ်။တကမ္ဘာလုံးအစုစည်ရာဈေးကွက်တွေကမောက်ကမဖြစ်ပြီးအခြားစီးပွားရေးဆိုင်ရာအဟန့်တားတွေရှိနေပေမဲ့အမေရိကန်စီးပွားရေးဟာခိုင်မာတိုးတက်မှုပြလာတာကိုတွေ့ရပါတယ်။တောက်ကြနေကထုတ်ပြန်ခဲ့တဲ့အလုံသမားဝန်ကြီးဌာနစီရင်ခန်းစာရဆိုရင်အမေရိကန်ပြည်ထောင်စုအတွင်းအလုံလမဲ့နှုန်းဟာပြီးခဲ့တဲ့3လအတွင်း9ရာခိုင်နှုန်းသာရှိနေခဲ့ပြီးတော့တဟားလွန်ခဲ့တဲ့9နှစ်ကျော်အတွင်းအလုံလမဲ့အနည်းဆုံးနှုန်းဖြစ်နေပါတယ်။အလောက်ကင်တစ်ပေါ်ထွက်လာမှုဟာစီးပွားရေးပညာရှင်တွေမျှော်မှန်းထားတာကပိုများခဲ့ပြီးတော့စီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေစောက်လုပ်ရေးကျန်းမာရေးစောင့်ရှောက်မှုနဲ့စားသောက်ဆိုင်လုပ်ငန်းတွေမှာတောင်းနဲ့ချီတဲ့အလုပ်ကိုင်းတွေတိုးလာခဲ့တာပါ။ဒါပေမဲ့လည်းရင်းနှံစည်းကြတာကြောင့်ရင်းနှံလုပ်ငန်းပါဝင်အခြားတပ်တူရင်းကဏ္ဍတွေမှာတော့အလုပ်ကိုင်းတွေထွက်မလာခဲ့ပါဘူး။စီးပွားရေးပညာရှင်တွေခန့်မှန်းထားတာတဲ့အခုအစီရင်ခံစာပါအခြေအနေကပိုကောင်းနေတယ်လို့ဆိုပေမဲ့လူဦးရေ 9.6 သန်းဟာလုံးလမဲ့ဖြစ်နေစေဖြစ်ပြီးတော့လူဦးရေ 6 သန်းလောက်ကတော့အချိန်ပိုင်းလုပ်တွေမှာပဲလုတ်ကင်နေကြရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအချက်လက်တွေကအမေရိကန်နိုင်ငံမှာပြီးခဲ့တဲ့နှစ်တွင်းပြည်မြတစ်လကိုအလုတ်ကင်တဲ့2,000,000 လောက်အထိခန့်အပ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာခလေးမွေးနှုံးမြင့်မားခဲ့တဲ့မျိုးဆက်ကလူတွေပင်စင်ယူပြီးလုပ်ငန်းငွေတွေကနေအနားယူဖို့ထွက်ခွာလာနေကြတဲ့အတွက်အလုတ်လက်မဲ့နှုံးကိုတည်ငြိမ်စေဖို့လာတိုင်းအလုတ်ကင်တဲ့9,000လောက်ဖန်တီးပေးဖို့လိုတယ်လို့အင်ဂျီရိုရဲ့စီးပွားရေးအေဂျင့်ဘီဂျေဆင်ဖာမန်ကပြောပါတယ်
ဒီဝေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအကနေစနေနေ့ညနေခင်းတရင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့စနေနေ့မှာပဲဂျော်ဒန်အနောက်ဖက်ကမ်းခြေကလုံခြုံရေးဂိတ်တခုမှာအစ္စရေးစစ်သားတွေကိုဒါနဲ့ထိုးဖို့ကြိုးစားတဲ့ပါလက်စတိုင်းလူမျိုးနှစ်ယောက်ကိုစစ်သားတွေကပစ်တက်လိုက်တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်။လွန်ခဲ့တဲ့3လအတွင်းအစ္စရေးစစ်သားတွေကိုပါလက်စတိုင်းလူမျိုးတွေကဒါနဲ့ထိုးတာတနက်နဲ့ပစ်တာအပါအဝင်ကားနဲ့ဝင်တိုက်တဲ့လူရတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပြီးအခုအဖြစ်ပြက်ကနောက်ဆုံးဖြစ်သွားတာလည်းဖြစ်ပါရယ်။ဂျာရာဘီနေ့ကအစ္စရေးဖက်ကဂော့ရှ်အက်ဒဆန်ဒေတာမှာအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါသေးတယ်။ဂျူးတွေနဲ့မွတ်စလင်တွေအလေးမြတ်ထားကြတဲ့အရှေ့ဂျေရုဆလင်ဘက်ကသာသနာ့နယ်မြေကိုအစ္စရေးတို့ဘက်ကသိမ်းပိုက်ဖို့စီစဉ်နေတယ်ဆိုတဲ့ကောလာဟလတွေကြောင့်လည်းဆက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အကြမ်းဖက်လုပ်ရပ်တွေစတင်ခဲ့တာဖြစ်ပါရဲ့ရှင
်။ IS အစွန်ရောက်ဖွဲ့ဟာတောက်ကြနေကအာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဒေသမှာလူခဏအုပ်ကိုခေါင်းဖြတ်ကွပ်မျက်ပြီးခဏကြာမှာပဲအမေရိကန်ရဲ့အဝေးထိန်ဒရုန်းယာဉ်တိုက်ခိုက်မှုလို့ယူဆရတဲ့ပစ်ခတ်မှုတစ်ခုကြောင့်အနည်းဆုံးစစ်သွေးကျော် 18 ဦးထိသေဆုံးသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာပါကစ္စတန်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နန်ဂါဟာပြည်နယ်ရဲ့ဝေးလံလှတဲ့အချင်းခရိုင်မှာဖြစ်ပွားခဲ့တာဖြစ်တယ်လို့အာနာပိုင်နေနဲ့ဒေသခံတွေရဲ့ပြောကြားချက်အရဒီဒေသဟာ IS အဖွဲ့ရဲ့အင်အားကြီးထွားလာနေတဲ့နေရာလည်းဖြစ်ပါတယ်။ IS အဖွဲ့ကကောင်းဖြတ်တက်နေတဲ့အထက်မှာတာလီဘန်တိုက်ခိုက်ရေးသမား6ဦးပါဝင်ပြီးသူတို့ကိုစီရင်နေတုန်းမှာပဲလူမဲ့အမေရိကန်လေယာဉ်တစ်စင်းပြန်တန်းလာပြီးဒုံးကျည်နဲ့ပစ်ခတ်ခဲ့တဲ့အတွက်အရေးပါတဲ့တပ်မှုတွေပါဝင် IS တိုက်ခိုက်ရေးသမား18ဦးသေဆုံးသွားတာဖြစ်တယ်လို့ပြည်နယ်အစိုးရအဖွဲ့ပြောရင်းဆိုခွင့်ချီပုဂ္ဂိုလ်က BOA ကိုပြောခဲ့ပါတယ်။
ဆရာဝန်နေတဲ့လူနာရီရှိနေတဲ့တရုတ်နိုင်ငံတွင်ကစေယုံတစ်ခုကိုပူရိုဇာကားနဲ့ဖြိုချခဲ့တဲ့လောက်ရကိုစုံစမ်းစစ်ဆေးနေတယ်လို့တရုတ်အရာရှိတွေကပြောပါရယ်ဒီလောက်ရကြောင့်ရိတ်ခဲတိုက်တဲ့ကလူသေးအလောင်းတွေအုတ်ကျိုးအုတ်ပဲတွေအောက်ရောက်သွားတာပါဟန်နာပြည်နယ်ထဲကစေယုံကိုဂျာရာဘရီနေကအခုလိုဖြိုချလိုက်တဲ့လောက်ရအပေါ်အမျက်တော်ရထွက်နေကြသလိုစေယုံကိုအကြောင်းမကြားဘဲနဲ့ဘလို့လုတ်ပြီးအခုလိုဖြိုချလိုက်တာလဲဆိုပြီးတော့လဲမေးခွန်းထုတ်နေကြပါရယ်စေယုံဝန်ထမ်း3ယောက်တန်ရာရသွားခဲ့ပါရယ်ရိတ်ခဲတိုက်တဲ့ကအလောင်း6လောင်းအပြက်စီးပုံအောက်ရောက်သွားသလိုဒေါ်လာ6သိန်းတန်မိုးရှိတဲ့စေပီစီကရီယာရီပျက်စီးသွားတယ်လို့လဲဒေတာခန်တဲ့င်းစာကဆိုပါတယ်။ဆေးုံမျက်နှာကြက်တွေပြိုကျနေတာ၊အုံနံရံတွေပျက်စီးပြိုကျနေတဲ့ပုံတွေနဲ့ကျမ်းမြင့်တစ်လျှောက်မှာအပျက်စီးပုံတွေနဲ့ဝါယာကျိုးတွေပြန့်ကျဲနေတဲ့သက်ပုံတွေကိုလည်းတရုတ်သတင်းထောက်တွေကဖော်ပြကြပါတယ်။ဘာကြောင့်ဒီလိုဖြစ်ပေါ်ရသလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့တရုတ်အာဏာပိုင်တွေကပြင်သစ်သတင်းဌာနတစ်ခုဖြစ်တဲ့ AFP ကိုပြောပါရယ်။စုံစမ်းတွေ့ရှိမှုတွေကိုတော့တနင်္လာနေ့လောက်မှထုတ်ပြန်နိုင်မယ်လို့ခန့်မှန်းရပါရယ်ရှင်။
အခုဆိုရင်အမေရိကန်နိုင်ငံတစ်လွှာကလူတွေဟာထိလက်မှတ်ဝယ်ဖို့တန်းစီစောင့်ဆိုင်နေကြသလိုအမေရိကန်မှာနေထိုင်နေသူမဟုတ်တဲ့ကြံကဘာတစ်လွှာကသူတွေကလည်းအွန်လိုင်းကဝယ်ယူနေကြပါပြီ။သူတို့အတွက်အထူးဆွဲဆောင်မှုကတော့အမေရိကန်သမိုင်းမှာအများအပြားဆုံးစုကြည်အဖြစ်ဒေါ်လာတန်း800ရရှိမှာပါ။ဒီစုကြည်ကထပ်ပြီးတော့လည်းတိုးနေဆဲဖြစ်ပါတယ်။ Powerball ထီဖွင့်ပွဲကို Florida Sun Donjain နဲ့စနေနေ့ညနေမှာပြုလုပ်မှာဖြစ်ပါတယ်။ပုံမှန်အားဖြင့်ထီထိုးဖို့စိတ်မမပါသူတွေကတောင်မှဒီအခွင့်အရေးကိုလက်မလွတ်ခံကျင်ကြဘူးလို့ပြောနေကြပါပြီ။
စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုအရင်ဆုံးကတော့ရခိုင်ဘက်ကစစ်ရေးအခြေအနေကြည့်ကြရအောင်ပါ။လာမယ့် January 12ရက်နေ့မှာပြည်ထောင်စုညီညာရေးညီလာခံကျင်းပတော့မယ့်အချိန်မှာပဲမြမစစ်တပ်နဲ့ရခိုင်တပ်မတော် AA တို့အကြားစစ်ရေးကတင်းမာနေသလိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲမှုတွေလည်းရှိနေပါတယ်။ January 9ရက်နေ့ကမြမတပ်မတော်ဘက်ကထုတ်ပြန်ချက်ဟာဒီအိန်းနီချင်းနိုင်ငံနေနဲ့ AA အကြားဆက်ဆံနေတယ်ဆိုတဲ့ထုတ်ပြန်ချက်ကိုလည်း AA ဘက်ကညှင်းဆိုပါတယ်။အခြေအနေအပြည့်အစုံကိုတော့နိုင်ကွန်းအင်ကပြောပြပေးပါရှင်။
ဟုတ်ကဲ့ပါ2015ဒီဇင်ဘာလကုန်ပိုင်းနဲ့ဒီဇန်နဝါရီနှစ်သစ်ပိုင်းလောက်မှာရခိုင်ပြည်နယ်အတွင်းမြမတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာနဲ့ဆက်လျင်းလို့မြမတမတော်ရဲ့သတင်းထုတ်ပြန်ချက်တွေထဲမှာဆိုရင်ရခိုင်တမတော်အနေနဲ့တိုင်းပြည်တည်ငြိမ် HIE ပြက်ပြောင်းရွေရွေလှုပ်ရှားနေပြီးအိန်းနီချင်းနိုင်ငံကအကြမ်းဖက်ဖွဲ့တွေပါဝင်တရားမဝင်လက်နက်ကင်ဖွဲ့စည်းတွေနဲ့တွိတ်ဆုံအကူအညီတောင်းဆိုနေတယ်ဆိုပြီးဇန်နဝါရီလ9ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်မြမတမတော်သတင်းထုတ်ပြန်ရေးအဖွဲ့ရဲ့ထုတ်ပြန်တဲ့အချက်လက်တွေဟာမဟုတ်မှန်ကြောင်းရခိုင်တမတော်ဒုတိယစစ်ဦးစီးချုပ်ဘူမူကြီးတောက်တာညိုထွန်းအောင်ကအခုလိုညင်းဆိုခဲ့ပါတယ
်။ဒီကကတော့ကျွန်တော်တို့ကဒီတိုင်းပြည်ကိုပြက်ပြောင်းအောင်လုပ်ပြီးဆိုပြီးတော့ဆွဆွေးတယ်။အဲ့ဒီအချက်ပေါ်မှာရနောက်တစ်ချက်ကဒီကျွန်တော်တို့ကအဲ့လိုမျိုးကလာဆူအကြံဖက်အဖွဲ့စည်းတွေတရားမဝင်အဖွဲ့စည်းတွေနဲ့ထိတွေ့ဆက်ဆံနေပါဘောတော့အဲ့လိုမျိုးဟာတွေကိုကျွန်တော်တို့ကမဟုတ်ကြောင်းကိုဟိုပြန်ပြီးတော့မတုံ့ပြန်ထားတာခင်ဗျာ။
အပြင်စိုက်ပွဲဖြစ်ပွားရာဒေသတွင်ရခိုင်တပ်မတော်ကနေအမျိုးသား9ဦးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့အချက်ဟာလည်းမမှန်ကန်ဘူးလို့ဘူမူကြီးတောက်တာညူထွန်းအောင်ကအခုလိုဆက်ပြောပါတယ
်။အဲဒီမှာတော့ကျွန်တော်တို့29-30အဲဒီလောက်မှာတိုက်ပွဲဖြစ်တဲ့ခင်ဗျာကျွန်တော်တိုက်ပွဲဖြစ်တဲ့အချိန်မှာအဲဒီရသပ်ပြည်သူတွေထိခိုက်မှုမရှိအောင်ကျွန်တော်တို့ကအဲဒီတိုက်ပွဲအနည်းမှာရှိတဲ့ရွာသားတွေကိုကျွန်တော်တို့ကပေးဦးပေးထားတယ်အဲဒီမှာခေါ်ထားတာပေါ့နော်တိုက်ပွဲပြီးတဲ့အချိန်မှာတော့သူတို့ရဲ့နေရအိမ်ကိုကျွန်တော်တို့ကောင်းကောင်းမွန်မွန်နဲ့ပြန်လှောလိုက်ပါခင်ဗျာတို့တော့အဲ့တော့ခါလေအစိုးရဒီသတင်းစာထဲမှာစိုးစိမ်းထားတဲ့ပုံစံမျိုးတော့မဟုတ်ဘူးခင်ဗျာ
ဒီဇင်ဘာလ28ရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့မြမတမတော်တို့တိုက်ပွဲ15ကြိမ်ဖြစ်ပွားခဲ့ပြီးမြမတမတော်ဘက်ကတိုက်ရင်မှုသူအပါအဝင်တပ်သားတချို့ကြာဆုံးခဲ့တယ်လို့ရခိုင်လက်နက်ကိုင်တပ် AA ဖွဲ့ဘက်ကကြောက်ဆုံးသူ2ဦးရဲ့လောင်းတို့ကိုလက်နက်ခဲယမ်းတချို့စန္ဒရိတ်ခါတင်တဲ့စခန်းတချို့ကိုတင်စီရရှိခဲ့တယ်လို့လည်းမြမတမတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာရခိုင်တမတော်ဘက်က2ဦးကြာဆုံးခဲ့ပြီးမြမတမတော်ဘက်က150ခန့်ကြာဆုံးပြီး200ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာနိုင်ငံတော်အစိုးရအနေနဲ့ NCA ပြည်ချက်လက်နက်ကိုင်ဖွဲ့တွေပါဝင်လာမယ့်ဇန်နဝါရီလ12ရက်နေ့မှာတပ်မတော်ကိုယ်စားလှယ်အစိုးရနဲ့လှုပ်တော်ကိုယ်စားလှယ်နိုင်ငံရေးပါတီကိုယ်စားလှယ်တို့နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC တို့ကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားမှာဖြစ်ပါတယ်။မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာပြစ်ခတ်တိုက်ခိုက်မှုတွေရှိနေစေအနေထားကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံရည်ရွယ်ချက်နဲ့ကွဲလွဲမှုရှိနေတယ်လို့ဘူမူကြီးညိုထွန်းအောင်ကလည်းအခုလိုဆက်ပြောပါတယ်။
ကြည့်ပါလေကိုယ်လင်းမှုကဥမာသူတို့အနေနဲ့အလိုမျိုးတနိုင်ငံလုံးပြည်ခိုင်ရစီကိုလုပ်တယ်အဲတစ်ဖက်မှာအဲ့ဒီအနေနဲ့ဆန့်ကျင်တဲ့ဘက်ဟိုသူတို့နဲ့တိုင်းရင်းသားဒေသအရှိုးဥမာပြန်ပလောင်ပြီးချမ်းမြောက်အဲ့ဒီဘက်ဒေသတွေမှာလည်းသူတို့ဤကြီးထိုးစစ်ဆင်တယ်အခုဆိုရင်ကျွန်တော်တို့ရခိုင်တပ်မတော်ဖက်မှာရောသူတို့ပို့ပြီးတော့အဲ့လိုမျိုးအကြီးကြီးထိုးစစ်ဆင်တယ်အဲ့ဒါကြောင့်တော့ကျွန်တော်တို့ဒီရခိုင်တပ်မတော်အနေနဲ့ကတော့အဲ့ဒီအပေါ်မှာသူတို့ရဲ့အကျိုးနဲ့အလုပ်ကတော့မညီဘူး
ဒါအပြင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို NCA ပြည်ရက်လက်နက်ကန်ဖွဲ့ရှစ်ဖွဲ့နဲ့အခြေခံလှုပ်ဆောင်နေတာဖြစ်ပြီးတိုင်းဒေသအလုံးစုံမပါဝင်တဲ့အတွက်တိုင်းဒေသတွေလူလာတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုရဲ့ထိရောက်တဲ့အဖြစ်ရရှိမှာမဟုတ်ဘူးလို့လည်းဘူမူကြီးညွှန်ထုတ်အောင်ကမြင်ပါတယ်။ရခိုင်တပ်မတော်အနေနဲ့ကတော့နိုင်ငံရေးပြဿနာတွေကိုဖြေရှားရမှာအလုံးစုံပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုအတွက်အစဉ်သက်ရှိနေတယ်လို့လည်းဇန်နဝါရီလ10ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UNSC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေတက်ရောက်မှာမဟုတ်သလိုဝါတာဖွဲ့နဲ့မိုင်းလာတာဖွဲ့တွေအနေနဲ့လည်းတက်ရောက်မှာမဟုတ်ဘူးလို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ် ဒီညလာကောင်ကိုတက်ရဖို့အတွက်တိုင်းရင်သားလက်နက်ကန်ဖွဲ့စုံတွေကိုဖိတ်ကြားခဲ့ပြီးမြက်လက်ရှိစစ်ရေးသိမ်းမှနေစေရခိုင်တပ်မတော်ကိုကန်တပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တွေကတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူးခင်ဗျာ
။ထိုင်းခြေဆိုင် VOE သတင်းတော်ကိုနိုင်ကွင်းမှာရှင်သောတာရှင်များရှင်ဇန်နဝါရီလ9ရက်နေ့ဒီကနေ့စနေနေ့မနက်ပိုင်းအစောပိုင်းကနေစလို့ရန်ကုန်မင်္ဂလာတောင်ညွမြို့နယ်တွေကမင်္ဂလာဈေးကြီးမှာမီးကြီးကျယ်လောင်ကျွမ်းခဲ့တာမနက်9နာရီဝန်းကျင်မှာမီးငြိမ်းသွားတယ်လို့မီးသက်ဦးစီးဌာနကထုတ်ပြန်ပါတယ်မင်္ဂလာဈေး၄တက်ကနေစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့မီးလောင်ချိန်ကကြာမြင့်တယ်လို့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးအလွှာအထက်တွေပြိုကျပျက်စီးတဲ့အထိမီးလောင်မှုအရှိန်ကလေဘဲအစ်စင်ကအထီးတက်မှတ်ခဲ့ရလို့ပြင်းထန်ကြီးမားခဲ့ပါတယ်မြန်မာနိုင်ငံမိသက်တက်ဖွဲ့ဘက်ကလည်းရန်ကုန်တိုင်းတတိုင်းလုံးအတိုင်းတာနဲ့ပူပေါင်းနှိမ့်တက်ခဲ့ရပါတယ်ဒီလိုမျိုးမီးငြိမ့်တက်နိုင်မှုမိသက်ရင်တွေကုညီကယ်ဆယ်ရေးရင်တွေလုံခြုံရေးရင်တွေဝင်ရောက်တဲ့အခါမှာလမ်းလေတုံးတွေပိတ်ဆို့နေတာအပါအဝင်ရေတဲယူရေးနဲ့သွာလာရေးခက်ခဲတွေကြုံခဲ့ရပါတယ်ဒီလိုမျိုးအများပြည်သူနေထိုင်တဲ့လူနေထူထပ်တဲ့မြို့နယ်တွေမှာကြီးမားလာတဲ့ဈေးတွေဆောက်လုပ်တဲ့အခါမှာခုလိုမျိုးမီးဘေးတဘာဝဘေးကြုံလာရတယ်ဆိုရင်အခက်ခဲမရှိပဲစနစ်တကျကူညီကယ်ဆယ်ရေးဘလို့မျိုးလှုပ်ဆောင်ထားတယ်လဲဆိုတာကိုတော့ရန်ကုန်မြို့တော်ကစီပင်သာယာရေးမြို့ပြစီမံကိန်းအတွက်အကြံပေးပုဂ္ဂိုလ်မြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
အဲ့မြန်မာပြည်မှာကအခုကဖြစ်ဖြစ်နေတာကအဲ့လိုပေါက်ကွဲတဲ့ပစ္စည်းတွေသူဖြစ်ကတော့အရက်ပြန်လို့လို့ဘာလို့လို့မဆောင်တဲ့ဘူးပေါ့အဲ့ဒါကိုသူတို့ကလည်းပဲအဲ့လိုသေးချာကြီးကြီးကျက်မှုမရှိတော့ပြီးခဲ့တဲ့ပညာရှင်တွေအဆိုပြုခဲ့တဲ့လွန်ခဲ့တဲ့3နှစ်လောက်ကလေးကဒီ zoning plan ကိုလည်းလက်ခံမယ် zoning plan အတိုင်းလည်းပဲ enforcement လုပ်ခဲ့ပေါ့ပြန်ပြီးတော့ဖြစ်အောင်လုပ်ကြမယ်ဆိုလို့ရှိရင်တော့ဒီလောက်ကြီးအခြေအနေဆိုးမှာမဟုတ်ဘူးပေါ့မင်္ဂလာဈေးဒီရန်ကုန်တစ်မြို့လုံးမှာလိုအပ်ချက်တွေကြောင်းမလို့မင်္ဂလာဈေးမီးလောင်ရတဲ့ကိစ္စပေါ့တကယ်တော့ရန်ကုန်တစ်မြို့လုံးမှာသွားရေးလာရေးအဆင်ပြေရမယ်ရန်ကုန်မြို့လုံးမှာ infrastructure လို့ခေါ်တဲ့အခြေခံအဆောက်အဦတွေကစအဆင်ပြေရမယ်ဆိုတော့ပြောတဲ့မိသားပိုက်တို့မိသားကလည်းပဲလမ်းတိုင်းမှာရှိနေသင့်တယ်အဲ့ဒီလိုသာစနေတကျမျိုးကဖြစ်သွားမယ်ဆိုရင်ဒီလိုကိစ္စတွေကပေါ်ရင်တောင်မှချင်းနေတဲ့ဆိုးဘူးပေါ့ကျွန်တော်တို့ကတော့ဒီလိုပဲမြင်ပါတယ
်ဒီမီးလောင်သွားတယ်ဒီမင်္ဂလာဈေးမှာပေါ့နော်ဆရာမီးသက်ကားတွေရောက်လာတဲ့အချိန်ပေါ့နော်ဆရာဒီလမ်းမှာလည်းဒီခုနလမ်းလေတုံးတွေပိတ်ထားတဲ့အတွက်ကြောင့်မို့လို့မီးသက်ကားတွေဝင်ရထွက်ရတော်တော်လေးအခက်အခဲဖြစ်ခဲ့ရတယ်လို့သိရပါတယ်ဆရာအဲ့တော့ဒီလမ်းမှာအရေးပေါ့ပေါ့နော်ဒီတခြားနိုင်ငံတွေမှာဆိုမီးသက်ကားအတွက်အရေးထုံနိုင်မဲ့မီးသက်ပိုက်ကအစလွယ်လွယ်ကူကူလုပ်နိုင်တဲ့ဟာမျိုးစီစဉ်ပေးထားတယ်ပေါ့နော်ဆရာအခုဒီလိုမျိုးအခက်အခဲတွေဖြစ်ခဲ့ကြတာကရောဘာကြောင့်လို့ဆရာထင်ပါလဲရှင်
အဲ့ဒီလိုပေါ့ဆရာပြီးခဲ့တဲ့နှစ်ပေါင်းများစွာကအဲ့ဒီလို fire hose လမ်းပေးမှာရှိတဲ့မီးသက်ပိုက်တွေဘာတွေကတချို့တော်တော်များများနေရာမှာမရှိခဲ့ကြတာလည်းပါတယ်ပေါ့ဗျာနောက်တစ်ခါအခုကရန်ကုန်မြို့မှာလမ်းနေရာလည်းကျက်လာတယ်ကျက်လာတော့မီးသက်ကားတွေကလာဖို့သွားဖို့ကြာလေခက်ခဲရှိတယ်ခက်ခဲကြီးတော့အခုကျွန်တော်တို့ကလည်းတစ်ခါထပ်ပြီးတော့အဲ့လိုကျက်သေးမရှိအောင်ဆိုပြီးတော့ inner ring road ဆိုပြီးတော့ပြန်မှပို့ပို့ပြန်မှထပ်ပြီးအဆိုပြုထားတယ်အဲ့ဒါဆိုပြုတာကလည်းပဲပြီးခဲ့တဲ့ဒီရန်ကုန်တိုင်းဒေသကြီးအစိုးရကပေးပြစ်တယ်ပြေတော့အခုတော့လေနောက်ဆိုးရတက်လာရင်တော့မလို့ဖြစ်မှန်းမသိဘူးကျွန်တော်ပြန်တင်ရမှာပေါ့နော်အဲတော့ inner ring လို့ချီလို့ရှိရင်တော့ခက်မြန်မြန်အပေါ်ကနေပြီးတော့2 layer ဖြစ်တော့အပေါ်ကနေတက်တက်သွားလို့လာလို့ချီတော့လွယ်လာမှာပေါ့
ဆရာအနေနဲ့ပေါ့နော်ဆရာဒီအခုဆိုလို့ရှိရင်အုတ်ချုပ်ရေးအာနာလည်းအလွယ်ပြောင်းအစိုးရတက်အကူပြောင်းကာလမှာပေါ့နော်ဆရာဒီလိုမျိုးအများပြည်သူလူထုအများစုရှိနေတဲ့နေရာခုနပြောလို့စီးပွားရေးလုပ်ငန်းရှင်တွေအတွက်လည်းလုံခြုံစိတ်ချရမယ့်အနေအထားမျိုးဖြစ်အောင်ပေါ့နော်ဆရာဘလို့များအကြံပြုချင်တာရောရှိပါလဲရှင်ဒီမင်္ဂလာဈေးရအဖြစ်ပြက်ကိုဒီနမူနာယူပြီးတော့ပေါ့နော
်ရန်ကုန်မြို့အတွက်ကျွန်တော်တို့ကတော့ master plan လို့ခေါ်တော့ပေါ့နော်ဒါမှမဟုတ်လည်းပဲအဲ့လိုပဲ future plan ပေါ့နော်အဲ့ဒီဓာတ်ကိုဆွဲတဲ့နဲ့ဆွဲပြီးတော့အဲ့ဒါကိုလည်းအတီးပြီးလက်ခံထားပြီးတော့အဲ့ဒီအတိုင်းပဲဖြည်းဖြည်းချင်းသုံးတဲ့နဲ့ပေါ့ဆိုတော့ဒီနေ့အခုချက်ချင်းပဲအပြောင်းလဲလုပ်ပြီးတော့အခုချက်ချင်းပဲစလို့ရင်တော့ချက်ချင်းကြီးကတော့ကောင်းတော့မှာမဟုတ်ဘူးပေါ့ဟောဆိုတော့ဒီပြဿနာတွေကပြီးခဲ့တဲ့နှစ်ပေါင်းများစွာကြုံခဲ့တဲ့စုပေါင်းနေတဲ့ပြဿနာတွေဖြစ်နေတော့ဒါကြီးကဖြည်းဖြည်းရှင်းနေကြရမှာပဲလို့အဲတော့ကျွန်တော်ကတော့ဆိုပြမှာကနောင်လာလို့ရှိရင်လည်းပဲမြို့ကိုစီမံကိန်းနဲ့လုပ်ကြပါအဲစီမံကိန်းအတိုင်းလိုက်နာကြပါအစီအမံကိန်းကလည်းပဲအခုတနည်းနည်းနည်းအတွက်ကဘာလုပ်ငန်းတွေရှိမလဲနောက်ထပ်3-5နှစ်ကဘာလုပ်ငန်းတွေရရှိဘာလုပ်ငန်းတွေဆိုတာတွေကိုချပြီးတော့အစီအမံကိန်းအတိုင်းလုပ်စီချင်တာပါပဲဒါပါပဲဒါကိုကျွန်တော်နောက်လာတဲ့ဒီလိုပဲဖြစ်ဖြစ်ကျွန်တော်ဒီလိုပဲပြောမှာပါပဲ
ဒါကတော့ရန်ကုန်မြို့တော်မြို့ပြစီမံကိန်းအတွက်အကြံပေးပုဂ္ဂိုလ်မြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
မြူသားဒီမိုကရေစီဖွဲ့ချုပ်အန်ယူဒီပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်ပြည်နယ်တူအစိုးရအဖွဲ့သစ်မကြခင်လပိုင်းတွေအတွင်တက်လာတော့မှာပါအခုလက်ရှိသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ပြည်ခိုင်ဖြူပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်တက်တန်းတွင် သတင်းမီဒီယာတွေအတွက်သတင်းရယူတဲ့အပိုင်းမှာအခက်အခဲတွေရှိတယ်ဆိုတာသတင်းမီဒီယာသမားတွေကပြောထားပါတယ်။လွှတ်တော်အစ်အစိုးရအဖွဲ့အစ်တက်လာပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေအတွက်သတင်းရယူပိုင်ခွင့်ပိုင်းမှာပိုပြီးအဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေနေ့ကျဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမိပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email address က burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒီညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။နိုင်ငံတကာသတင်းဆောင်မတွေတင်ဆက်ပေးပါမယ်။အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကနေပြီးတော့နေဆက်ကြဝလာထဲမှာအရင်တုန်းကမသွားဘူးတဲ့နေရာတွေအထိလူတွေကိုအရောက်သွားနိုင်အောင်စူးစမ်းပေးနေပါတယ်။ဟောလိဝုဒ်ရုပ်ရှင်တွေထဲမှာစိတ်ကူးယဉ်ပုံဖော်ထားတဲ့အင်္ဂါဂျိုကိုလက်တွေ့သွားနိုင်အောင်လို့သိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေကကြိုးပမ်းနေကြတာပါ။ NASA ရဲ့အင်္ဂါဂျိုခီးစဉ်အကြောင်း AP သတင်းဆောင်မကိုကိုအောင်လင်းဦးကပြောပြပေးပါရှင်
။အင်္ဂါဂျိုထိလူတွေကိုအရောက်ပို့မဲ့ခီးစဉ်တွေအသုံးပြုမဲ့အာကာသယာဉ်ဟာကမ္ဘာမှာအကြီးဆုံးဖြစ်လိမ့်မယ်လို့အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကပြောပါတယ်။ဂျိုနီဂျီလို့လည်းနာမည်ကျော်တဲ့အင်္ဂါဂျိုခီးစဉ်လက်တွေ့အကောင်အထည်ဖော်ဖို့အယ်ဘားမပြည်နယ်ဟန်စ်ဝဲမြို့မှာရှိတဲ့မာရှယ်အာကာသစခန်းမှာအာကာသသိပ္ပံပညာရှင်တွေအင်ဂျင်နီယာတွေပထမဆုံးအချိန်စတင်ကြိုးပမ်းနေကြတဲ့အကြောင်းသိပ္ပံဌာနရဲ့မန်နေဂျာပေါ်ဂီလ်ဘတ်ကပြောပါတယ်။
We're in the very early stages of looking at how to go to Mars, what the next step in the cislunar space is.
အင်္ဂါဂျိုဘလူသွားမလဲကမ္ဘာနဲ့လကြနောက်တစ်ဆင့်ဘလူခြေချနိုင်မလဲဆိုတာကိုလေ့လာနေစေအစပြုအဆင့်မှာပဲရှိပါသေးတယ်။နိုင်ငံတကာအာကာသစခန်းကမိဖက်တွေနဲ့လည်းလက်တွဲဆောင်ရနေတာပါ။အတူလက်တွဲပြီးတော့သူတို့မှာဗားစိတ်ကူးတွေရှိတယ်။ကျွန်တော်တို့ကတော့ဘလူမျိုးစိတ်ကူးထားတယ်ဆိုတာတွေကိုလည်းဆွေးနွေးပါတယ်
။မာရှယ်အာကာသစခန်းမှာတော့အင်္ဂါဂျိုခီးစဉ်အတွက်စိတ်ကူးစိတ်တမ်းတွေနဲ့အတူကြံတန်းပြီးအေးမြတဲ့အင်္ဂါဂျိုပေါ်မှာအသက်ရှင်နေထိုင်နိုင်ဖို့စဉ်သက်နိုင်မဲ့အာကာသယာဉ်တည်ဆောက်ဖို့ဒီဇိုင်းပုံစံထုတ်ဖို့တွေကိုလည်းဝိုင်းဝန်းစဉ်းစားနေကြတာပါ။NASA ရဲ့အာကာသသိပ္ပံအင်ဂျင်နီယာတာရာပေါ်စကော့ဖ်ကတော့အင်္ဂါဂျိုမှာလူလိုက်ပါပြီးချောချောမမောစဉ်သက်နိုင်မဲ့ယင်အတွက်ပုံစံမျိုးစုံကိုစတင်စဉ်းစားရေးဆွဲနေတဲ့အကြောင်းရှင်းပြပါရစ
ေ။ We're looking at lots of different options. Les mentioned the various technology trades.
ယူစင်းရင်မှာတော့နှစ်ပိုင်းပါပြီးအောက်ပိုင်းကဂျိုဘောကိုညင်ညင်သာသာစဉ်သက်နိုင်အောင်စီစဉ်ထားတယ်လို့လည်းသူကပြောပါရစေ။မာရှယ်အာကာသစခန်းမှာပဲအာကာသရဲ့ခီးရှည်ထွက်မဲ့ယင်အတွက်ပုံစံထုတ်စမ်းသပ်မှုတွေလည်းရှိနေပါပြီ။အာကာသရင်းကပတ်ဝန်းကျင်အခြေအနေနဲ့ရှင်သန်ရည်တည်နိုင်ရေးစမ်းသပ်တဲ့နေရာမှာတော့အောက်ဆီဂျင်ထုတ်ပေးနိုင်မဲ့နည်းလမ်းတွေအတွက်နိုင်ငံတကာအာကာသစခန်းကိုနမူနာအဖြစ်နဲ့လည်းသုတေသနလုပ်နေကြတာပါ။အာကာသရဲ့ခီးဝေးသွားနိုင်မဲ့ NASA ရဲ့အာကာသတုံးပြန်စနစ်တစ်ခုလည်းအမေရိကန်တလွားမှာစတင်တည်ဆောက်နေပါပြီ။ NASA ရဲ့အာကာသလွန်မြောက်ရေးအစီအစဉ်အဖြစ် Orion အာကာသယာဉ်ကိုတင်ဆောင်ပစ်လွှတ်ဖို့လည်းစီစဉ်ထားပါတယ်။2018လောက်မှာစတင်ဖို့ရည်မှန်းထားတဲ့လူမပါတဲ့ခီးစဉ်အတွက်တုံးပြန်အင်ဂျင်နီယာတွေကစမ်းသပ်မှုတွေကိုလည်းစတင်လှုပ်ဆောင်နေတာပါ။မရှယ်အာကာသစခန်းရဲ့အငိမ့်စာညွှန်ကြားရေးမှူးပက်ထရစ်ရှာမန်ကတော့ SLS လို့ခေါ်တဲ့အာကာသဒုံးပျံစနစ်တဲ့အာကာသစူးစမ်းလေ့လာရေးမှာနောက်တစ်ဆင့်တက်လန်းနိုင်တော့မှာဖြစ်တယ်လို့ပြောပါတယ
် When the SLS and Orion and the ground support come together at Kennedy Space Center I think
ဒုံးပျံစနစ်တဲ့ Orion ခီးစဉ်ကိုကနေဒီအာကာသစခန်းရဲ့မြေပြင်ကပံ့ပိုးမှုတွေနဲ့ပေါင်းစပ်နိုင်တဲ့အခါ NASA အတွက်အကုန်ကြခံထားတာတွေကိုတိုင်းပြည်ကဂုဏ်ယူကြလိမ့်မယ်လို့ထင်ပါတယ်
အင်္ဂါဂျိုဘောကကြောက်တုံးတွေမြေတွေလိုပုံစံလူတွေကိုလည်းသုံးပတ်မြင့် 3D ပုံစံတွေနဲ့ဖန်တီးပြီးမာရှယ်အာကာသစခန်းမှာစမ်းသပ်လေ့ကျင့်နေကြပါပြီ။စမ်းသပ်မှုတွေအောင်မြင်ပြီးအစီအစဉ်တိုင်းဖြစ်မယ်ဆိုရင်တော့အင်္ဂါဂျိုခီးစဉ်ကို2030ပြည့်လောက်မှာစတင်နိုင်မှုလဲမျှော်မှန်းထားကြပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပါရှင်ဖိလစ်ပိုင်မှာသွေးလွန်တုပ်ကွေးဘလို့ကာကွယ်ကြသလဲဆိုတာပြောပြပေးပါမယ်ဖိလစ်ပိုင်မှာသွေးလွန်တုပ်ကွေးကာကွယ်ဆေးအစ်စ်တစ်မျိုးရောင်းချခွင့်ပြုလိုက်ပါပြီဒီကာကွယ်ဆေးသုံးပြီးတော့ကုသဖို့ပထမဆုံးခွင့်ပြုပေးခဲ့တာကတော့မက္ကဆီကိုနိုင်ငံဖြစ်ပါတယ်ချင်းကနေတဆင့်ကူးဆက်ပြီးတော့ကိုလက်ကိုက်ခဲဖြားနာတဲ့တုပ်ကွေးရောဂါကိုဒီထိုးဆေးအစ်စ်ကရက်တန့်ဈေးနိုင်ခြေရှိတဲ့အကြောင်းဘန်ကောက်ကနေပြီးတော့ VOA သတင်းနောက်စတိထာမန်သတင်းပေးပို့ထားတာမက်ခွာညိုကတင်ပြပေးထားပါတယ်ရှင
်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အဆိုအရတုတ်ကွေးအန်ဒီရဲ့အတွက်ဘေကင်ဘီထိရောက်တဲ့ဆေးသုံးဖို့အရေးတကြီးလိုနေတဲ့အချိန်မှာဒန်ဂါဘာစီယာတုတ်ကွေးကာကွယ်ဆေးပေါ်ထွက်လာတာဖြစ်ပါတယ်။ဒေါက်တာဂျိုဆီလီတိုစင်တာအန်နာကဆန်နိုဖီပတ်စတာကုမ္ပဏီရဲ့အကြီးအကဲတစ်ယောက်ပါ။သူကဒီဆန်နိုဖီပတ်စတာကုမ္ပဏီကထုတ်တဲ့ထိုးဆေးကာကွယ်ဆေးဟာတုတ်ကွေးဗိုင်းရပ်စ်အမျိုးအစား၄မျိုးလုံးမှာအကျိုးသက်ရောက်မှုရှိကြောင်းပြသနိုင်ခဲ့တယ်လို့ဆိုပါတယ်။
The vaccine actually is given in 3-dose schedule with a 6-month interval. It is being given from 9 years of
age. ဒီကာကွယ်ဆေးကို6လတစ်ကြိမ်3ကထိုးရပါတယ်။အသက်6နှစ်ကနေ45နှစ်အတွင်းအရွယ်တွေကိုဒီကာကွယ်ဆေးထိုးပေးပါတယ်။ အာရှနိုင်ငံတွေမှာအထူးသဖြင့်တွေးလွန်တုတ်ကွေးအဖြစ်များတဲ့ဒေသတွေအတွင်းတုတ်ကွေးယောဂအဖြစ်များတဲ့အသက်အရွယ်ပိုင်းတွေကိုဒီထိုးဈေးထိုးပေးပါတယ်
။ကာကွယ်ဈေးထုတ်တဲ့ Sanofi Pasteur Company ကဒီတုတ်ကွေးကာကွယ်ဈေးဟာ WHO ကတုတ်ကွေးနဲ့ပတ်သက်လို့ရည်မှန်းထားတဲ့အတိုင်းအထူးသဖြင့်ကလေးငယ်တွေအတွက်အသက်အန္တရာယ်နဲ့ကြုံစီတဲ့ဒီသွေးလွန်တုတ်ကွေးယောဂတိုက်ဖျက်ရေးအတွက်အရေးပါတဲ့ကာကွယ်ဈေးဖြစ်တဲ့အကြောင်းပြောပါတယ်
။ Together with vector control, it will form an integrated approach in reducing dengue mortality by 50%.
တုတ်ကွေးကြောင့်သေဆုံးမှုကို 50% ရာခိုင်နှုန်းထိလျှော့ချဖို့နဲ့2020ကိုရောက်တဲ့အခါမှာတုတ်ကွေးကြောင့်နာမကျန်းဖြစ်မှုကိုလည်း25ရာခိုင်နှုန်းကျော်လျှော့ချသွားနိုင်အောင်တုတ်ကွေးယောဂထိန်းချုပ်နိုင်မှုအတွက်ဘယ်ပေါင်းစုံပူးပေါင်းဆောင်ရွက်တဲ့ပုံစံနဲ့ချဉ်းကပ်သွားမှာဖြစ်ပါတယ်
။ကာဝဇီကိုနိုင်ငံပေါင်း15နိုင်ငံကလူပေါင်း4000ကိုစမ်းသပ်ကူတာခဲ့ပြီးပါပြီ။အဲ့ဒီအထက်မှာမှအသက်6နှစ်အရွယ်တဲ့က3ပုံ2ပုံဟာကာကွယ်ဆေးသုံးစွဲမှုကထိရောက်တာကိုတွေ့ရပြီးခန္ဓာကိုယ်အတွင်းသွေးရိုဆိုင်လာတဲ့အထိအန္တရာယ်ကြီးတဲ့အဆိုးဆုံးသွေးလွန်တုတ်ကွေးကိုလည်း63ရာခိုင်နှုန်းကာကွယ်ပေးနိုင်တာတွေ့ရပါတယ်။ဒန်ကာဘာစီယာထိုးစေးရဲ့အသုံးဝင်မှုကိုစမ်းသပ်တွေ့ရှိချိန်မှာပဲရေရှည်ကာကွယ်မှုကိုတိတိတသာပေးနိုင်မလားဆိုတာကိုလည်းစိုးရိမ်နေကြသလိုကုန်ကြစည်နဲ့ပတ်သက်လို့လည်းမေးခွန်းထုတ်စရာရှိလာတာပါအသစ်ထုတ်လုပ်တဲ့ဆေးဝါးတွေကပထမဆုံးထုတ်ရောက်တဲ့အချိန်မျိုးမှာအလွန်ဈေးကြီးလျှိတဲ့အတွက်လူနာအများစုဝယ်ယူသုံးစွဲဖို့မတန်နိုင်ကြပါဘူး Sanofi Pasteur Company နေနဲ့တော့ဈေးခွက်တင်ရောက်မဲ့ဈေးနှုန်းအခုထိမတက်မတ်ရသေးပဲလူများဝယ်ယူအသုံးပြုနိုင်တဲ့ဆေးမျိုးဖြစ်စေခြင်းနဲ့အကြောင်းဒေါက်တာစင်တာအန်နာကပြောပါတယ
် We are committed to offering a fair and equitable price for the vaccine that is sustainable both for the company
ကျွန်တော်တို့အနေနဲ့ဈေးနှုန်းချိုတာပြီးတော့တင့်တင့်မျှတတဲ့ဈေးနှုန်းမျိုးဖြစ်ဖို့ပိုင်းဖြတ်ဆောင်ရွက်နေပါတယ်ဒါမှလည်းကုမ္ပဏီအနေနဲ့ရောလူထုအတွက်ပိုးပြီးတော့ပြည့်စုံမဲ့စီမံကိန်းချမှတ်ဆောင်ရွက်နေတဲ့အစိုးရအတွက်ပါနှစ်ဦးနှစ်ဖက်အစဉ်ပြေပြေဆောင်ရွက်နိုင်မှာပါ
25နှစ်အတွင်းတစားစာတုတ်တက်ကောင်းမွန်လာတဲ့ဒန်ကာဘီဇီယာတုတ်ကွေးကာကွယ်ဆေးကိုတုတ်ကွေးအလွန်ဖြစ်များတဲ့အာရှနဲ့လက်တင်အမေရိကတို့ကနိုင်ငံပေါင်း18နိုင်ငံမှာရောင်းချခွင့်လိုက်စင်တင်ထားပါတယ်ဂျပန်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကဆေးဝါးကုမ္ပဏီတွေကလည်းသွေးလွန်တုတ်ကွေးကာကွယ်ဆေးကိုစမ်းသပ်ထုတ်လုပ်နေတာမှာတုတ်တက်မှုရနေတဲ့နိုင်ငံတွေဖြစ်ကြပါတယ်သွေးလွန်တုတ်ကွေးယောဂါဟာနှစ်ပေါင်း50အတွင်းအဆ30လောက်တိုးလာတဲ့အကြောင်းနဲ့နှစ်စဉ်လူပေါင်းတန်400ဟာသွေးလွန်တုတ်ကွေးတံကိုခံစားနေကြရတယ်လို့လည်း WHO ကပြောပါတယ်ရှင
်မခွန်ညိုပါရှင်စနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါရှင်
ပြီးခဲ့တဲ့ခုနှစ်လတုန်းကထောင်အောင်မြေအောက်လိုင်ကောင်းကနေထွက်ပြေးလွတ်မြောက်သွားတဲ့မက္ဆီကိုမူရရာဇာအယ်ချပိုဂူစမန်ကိုအာဏာပိုင်တွေကပြန်ဖမ်းမိလိုက်ပါပြီ။ဒါဟာတတိယအကြိမ်မြောက်လည်းဖြစ်ပါတယ်။အဆောင်ကျက်တွေနဲ့တူဂူစမန်ကိုတောက်ကြတဲ့ညမှာစစ်တပ်ရဟရင်နဲ့ဖမ်းဆီးခေါ်ဆောင်သွားပါတယ်။ဂူစမန်ရဲ့မွေးထားနေဖြစ်တဲ့ဆီနာလိုအာပြည်နယ်လော့စ်မိုနစ်မြို့မှာမက္ဆီကိုမရိန်တပ်သားတွေနဲ့ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်လင်းအကြီးချင်းလောက်မှာဂူစမန်ကိုဖမ်းမိခဲ့တာဖြစ်ပါတယ်။အဲစစ်တွေးကြွအဖွဲ့ပေါ်တိစာခဏရဲလို့ဆိုရဲတနသမားတူကအမေရိကန်အရှေ့ချမ်းဖီလန်ဒဲဖီးယားမြို့မှာရဲအရာရှိတူကိုမနေ့ကအလင်းငိုက်ဝင်ရောက်ပစ်ခတ်မှုလုပ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရခဲ့တဲ့ရဲအရာရှိဟာအသက်အန္တရာယ်မထိခိုက်ပဲပြန်ကောင်းလာဖို့ရှိနေပါတယ်။မနေ့ကြရာပင်းနေ့ကဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုကိုလုံခြုံရေးကင်မရာနဲ့ရိုက်ထားနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဥပါမဟာသူ့ရဲ့ကျန်းမာရေးဆောင်ရှားမှုအစည်းအဝေးကိုဗီဒီယိုအာဏာသုံးကာကွယ်နေပြီးတော့ဈေးနှုန်းသက်သာတဲ့အသည့်အစည်းအဝေးဟာပြည်ရင်းမှာအတော်လေးအောင်မြင်မှုရနေတယ်လို့ခုခံကာကွယ်ပြောဆိုသွားပါတယ်။သမ္မတဥပါမရဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုတံပြန်တဲ့ဥပဒေကြမ်းတရက်ကို Republican Party ဖက်ကတင်သွင်းထားတဲ့အပေါ်သမ္မတဥပါမကနေဗီဒီယိုသုံးကန့်ကွက်ထားတာပါ။သမ္မတရဲ့ဗီဒီယိုအာဏာကိုပြန်လည်ချေဖြတ်နိုင်မယ်မဲကိုအမေရိကန်လွှတ်တော်မှလုံလုံလောက်လောက်ရမယ်ပုံမရှိပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလကအမေရိကန်ပြည်ထောင်စုမှာအလုတ်ကိုင်းတစ်ပေါင်း 29,200 အသင်းခန့်အပ်နိုင်ခဲ့ပါတယ်။တကဘာလုံးအစုရှယ်ယာဈေးကွက်တွေကမောက်ကမဖြစ်ပြီးတော့စီးပွားရေးဆိုင်ရာအဟန့်အတားတွေရှိနေပေမဲ့လည်းအမေရိကန်စီးပွားရေးဟာခိုင်မာတိုးတက်မှုတွေပြလာတာတွေ့ရပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9:00ကနေ10:00ထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.